ကိုဗစ် -19 ကူးစက်ဖြစ်ပွားသူများလာတဲ့မြန်မာနိုင်ငံမှာကျန်းမာရေးဝန်ထမ်းမလုံလောက်တဲ့အခက်အခဲရှိတာကြောင့်ကုသရေးပိုင်းအားနည်းတာတွေနဲ့ပိုးတွေလူနာတွေကိုလက်ခံကုသဖို့ခက်ခဲနေတယ်ဆိုကျန်းမာရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။ပိုးတွေလူနာတချို့နေမှာပဲကိုယ်အဆီဂျင်နဲ့ကိုယ်ကုသနေရတယ်လို့အောက်ဆီဂျင်ရဖို့အခက်အခဲလည်းဖြစ်နေပါတယ်။ရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုကိုအောင်ဝင်းဦးပြောပြပေးပါမယ်ရှင်။
မနက်ကမှကော်နာဂါရက်စ်ကူးစက်သူ3,600ဦးရှိပြီးတိစုံသူ52ယောက်ရှိတဲ့အကြောင်းကျန်းမာရေးနဲ့အားသောညီထနာရဲ့ဇူလိုင်လ6ရက်နေ့ည7:00ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီစီးရင်ရကိုဗစ်တတိယလိုင်းမှာအများဆုံးရေထွက်ဖြစ်တဲ့အကြောင်းလဲကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ကိုဗစ်ရောဂါကူးစက်သူများလာတဲ့မြန်မာနိုင်ငံမှာကျန်းမာရေးဝန်ထမ်းမလုံလောက်တဲ့အခက်အခဲတွေရှိနေကြကြောင်းကုသရေးပိုင်းမှာအားနည်းတာတွေပို့တဲ့လူနာတွေကိုလက်ခံကူတာဖို့ကဲကဲရှိနေတယ်လို့ကျန်းမာရေးဝန်ကြီးဌာနပြောဝင်ရပုဂ္ဂိုလ်ဒေါက်တာတန်းနိုင်စိုးကဗီဒီယိုကိုပြောပါတယ်
။ဒီဆေးရုံတွေနဲ့ပတ်သက်တဲ့စစ်တမ်းပေါ့နော်ဒီအားတွေကဒီတစ်စီးတစ်စရာတွေငွေကြေးရင်အားတွေပေါ့နော်။ဒါရောဝန်ကြီးဌာနအနေနဲ့တော်တော်ပြည့်စုံနေပေါ့နော်။ဟိုစကင်းဥရာပစ္စည်းတွေရောတော်တော်ကျန်နေသေးတယ်ပေါ့နော်။ဝယ်ထားတဲ့ဟာမဆက်ရမယ့်ဟာတွေရောအဓိကကျွန်တော်ဒီ HR ဘိုင်းမှာ training ရှိအောင်ပေါ့နော်။အဲဒီ HR ဘိုင်းကကျွန်တော်ဘယ်လိုပြည့်စုံအောင်လုပ်မလဲပေါ့နော်။ဒါလည်းကသက်ဆိုင်ရာဗောင်မောက်ခါကြီးဒီကြာဝင်ကြီးတွေပေါ့နော်ဒီပြင်စီယုံနာရှိတယ်တစ်သက်ကလည်းဟွာပေါ့နော်ဒီစေတနာဝင်တဲ့နေပေါ့နော်အဲပြီးရခါကျရင်ကဒီမေးဆွဲစီတွေပေါ့ဒါနဲ့ပူပေါင်းဆောင်ရွက်ပြီးတော့ခုနဒီဖေးဘုတ်ဆောင်ရွက်အစကွဲနင်းစင်တာအစပေါ့နော်ဒါတွေကိုသူတို့ပြန်နေချိုးပန်းပြီးဆောင်ရွက်တာတော့ကြည့်ရပေါ့နော်ဒီခုနောက်ပိုင်းပေါ့ဒီတနနာတွေမှာအဲကိုဗစ်ဆက်ဆိုပြီးတော့ပြန်ဝင်လာတဲ့အမိုင်ဝင်တယ်လို့ရှိရပေါ့နော်အဲတော့ဘာပြောဒီဟာလေးတွေထုံကြည့်ရရင်တော့ကျွန်တော်ကတော့ဟို over all အနေနဲ့တော့ဒါထုတ်တယ်မှုတွေ့ရတယ်
မနက်ကမှဖေဖော်ဝါရီလတရနေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းငွေကြေးအကျပ်တွေပေါ်ပေါက်နေကြမှာပဲကာယောဂါကူးစက်မှုတွေနဲ့လည်းကြုံရတာပါဆီယနာသိမ်းလိုက်ပြီးငါဆက်လို့အကျမ်းမဖက်ပဲအာဏာပြန်ဆိုင်ရေးလုပ်ကြတဲ့ဆီယဝင်းတွေသူနာကျူတွေနဲ့စေနာဝင်တွေကိုမြန်မာစစ်ကောင်စီကဖမ်းဆီးထောင်ချတာအင်အားသုံးဖမ်းဆီးရရင်လည်းတပ်မတော်ကိုအချင်းချင်းဖျက်ဆီးမှုပုံမှန်900ငန်းနဲ့အရေးကြီးဝရန်ထုတ်ဖမ်းဆီးရပြီးကြောင်းအခုလိုကပ်ဘေးကျွမ်းဝင်တဲ့အချိန်မှာကျမ်းမာရေးဝန်ထမ်းအင်အားနဲ့စေနာဝင်တဲ့မလုံလောက်တဲ့ချက်နာရင်လည်းလောက်ဆက်တွေကြုံရတာဖြစ်ပါတယ်အရှိချင်းမှာကိုဗစ်လူနာတွေကိုတိကျန်ထားကုသပေးဖို့ကြိုတင်ပြင်ဆင်ထားတဲ့နေရာတွေမလုံလောက်လို့နေရာတစ်ထပ်ဆောင်နေရာတွေရှိနေတယ်လို့ကုသရေးအပိုင်းမှာလည်းနိုင်ငံနဲ့ဆေးဥစည်းကနေမနိုင်မနေအခြေအနေတွေရင်ဆိုင်နေရတဲ့အတွက်လူနာလက်ခံမှုကဲကဲရှိနေတယ်လို့လေဒေါက်တာတန်းနိုင်စိုးကပြောပါတယ
်။အခုကခုနပြောတဲ့ဒီအခြေအနေမျိုးတွေ့ရအောင်ပေါ့နော်။အဓိကတော့ကျွန်တော်ကဒီ HR ပေါ့ HR ဖြစ်ရှိတဲ့အခါကျတော့ဆေးဥမြန်လည်းဒီလူလည်းအားလက်ခံနိုင်ဖို့ပြသပေးဖို့ကဲကဲရအောင်ပေါ့နော်။ကဲကဲတဲ့အခါကျတော့ကျွန်တော်ကစိုးဟာဒီစိတ်မကောင်းတာနဲ့ပေါ့နော်။ခုနပြသပေးတဲ့နေရာမှာ triage လုပ်တယ်လို့ပြောတာပေါ့။အဲတကယ်ကိုလိုအပ်တဲ့ဒီ oxygen ချိုးရမယ့်ဒီ ICU charge ချိုးရမယ့်ဒီအဲ့ဒါကိုပဲသူကအဲ့မှာတင်ထားပြီးတော့စစ်စစ်ကြီးအိမ်မှာခဏဆောင်ပေါ့နော်ဒီကကလေးတို့တောင်လည်းကြံခေါ်ပေးမယ်ပေါ့ basic ကိုတော့နိုင်ကျမ်းပါရေးပါတယ်သိကြည့်ရတယ်ပေါ့နော်အခုမှသုံးရင်းရင်းနဲ့ရှိတယ်ခဏတီးတဲ့အခန်းလေးရှိတယ်ပေါ့နော်ဒီမကောင်းကြီးရှူပြအောက်ဆီဂျင်လည်းရှိတယ် transport ရတယ်ပြေဥချင်းချင်းပို့နိုင်တယ်ပေါ့နော်ဒီမိသားစုရဲ့မှာလည်းအတိတ်ရကြီးရဲ့ဒီရှိဘူးအဲ့ဒီလိုလူတွေဆို home quarantine ဆိုပေါ့ပြီးတော့ကျွန်တော်တို့ပေးနေတဲ့အတိုင်းလိုရှိတယ်ပေါ့ဒါပေမဲ့ခဏလိုစောင့်နေရချိန်မှာမရတဲ့ချိန်မှာတော့ကိုယ်ကိုယ်လေးသိချာပြီးတော့ကာကွယ်နေတာပေါ့အဓိကတော့တိုက်တိုက်တိုက်မပူပါဘူးလို့
ကိုဗစ်ရေဝန်လူနာတွေအတွက်အောက်ဆီဂျင်မှုမလုံလောက်တဲ့အခြေအနေတွေကြုံရသလိုအနှံ့ပြောက်သူအများကြီးကိုလည်းဓာတ်ခွဲဆစ်ဆင်းနိုင်တာမျိုးတွေမရှိဘဲအများစုကလည်းနေနေမှာပဲအတက်နယ်ဆုံးတိကျခွဲနေထိုင်နေရသလိုဆရာဝန်တွေညွှန်ကြားသလိုစေတောက်တာနေထိုင်စားတောက်တာတွေလည်းလုပ်နေကြပါဗျာဆေးရုံမတော
်ဆေးရုံမတော်ဆိုတာအဓိကတုံ့ပြန်လိုက်တယ်ဆေးရုံနဲ့ပါတော့ပေါ့အစိုးရဆေးရုံဆိုလို့ရှိရင်တည်းအလွယ်ပေါ့နော်အများကြီးဖြစ်နေတယ်ပေါ့ဒီဆေးရုံကမှလက်မခံတဲ့အစိုးရဆေးရုံဆိုလို့ရှိရင်ဘာမှလုပ်ပေးတဲ့ပုံစံမျိုးမရှိအထူးကဆေးရုံတွေမှာကြာတယ်ခင်ဗျားတော့မရှိလို့လက်မခံတာမျိုးရှိတဲ့အခါကျတော့ခင်ဗျားတို့ကအဒီဂျူတာလည်းနှလုံးတို့တွေးလို့ရှိတယ်ဒီအသက်ကလည်း60ကျော်ဒီကိုယ်ရင်ပါတော့ပုံပြီးတော့အဟာရပြည့်အစာတောက်ကြည့်ကြည့်ကျွေးနေတယ်ရောမအကျောင်းဝင်အတိတ်တယောက်ကိုတစ်ပြက်တမ်းပြတိုင်းနေလိုက်တဲ့အခါကျတော့ဗာဒီပါဒီပါရှင်ကြီးတိုက်ပါဆိုပြီးသူကတိုက်ဆက်ပြီးတော့အိုက်ဖီတိုက်ထားတယ်ပေါ့နော်အခုကတော့ကိုကိုဒီကောင်နဲ့လည်းအဲ့လိုကြားလို့ကြားတဲ့စီးပေါ်နေတယ်တိုက်ပြီးတော့ဗာဒီတို့တိုက်မှာစောက်သွားတယ်ပေါ့နော်အခုမှအောင်လို့ပြောချင်တာပေါ့
ကိုဗစ်ကူးစက်ခံရသူအမျိုးသမီးတူပြောသွားတာပါသူကတော့သူ့မျိုးသားစီကနေတစ်ဆင့်ကိုဗစ်ပိုးကူးစက်ခံရတာဖြစ်ပြီးအမျိုးသားကတော့ပြီးခဲ့တဲ့ဇွန်လ30ရက်နေ့ကပဲလူငယ်ချမ်းသာခွင့်နဲ့ပြန်လည်လွတ်မြောက်လာသူဖြစ်ပါတယ်သူနဲ့သူမိသားစုဝင်6ယောက်စလုံးကိုဗစ်ရောဂါကူးစက်ခံရတာဖြစ်ပါတယ်ကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေတဲ့အများနိုင်ငံနေရာတချို့မှာလည်းတိုးလာကန့်သတ်မှုတွေကိုကျန်းမာရေးဝန်ကြီးဌာနကတွန်းမြင့်ကန့်သတ်နေပါတယ် ယောဂကာကွယ်ရေးအတွက်ပစံတဲ့နှခေါင်းဆီးတွေကိုဆွေးနွေးကြပူးစင်ကြဖို့လဲကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်ခင်ဗျာ။